2019フェブラリー လ3日မှာမွန်ပြည်နယ်ရေးမြို့ကရှေးဟောင်းကျွန်းတော်ကြီးကမှာမိသားက9စီး7စီးတိုက်စာ9တွေအစုလိုက်ပြုံလိုက်ပေးဆုံးခဲ့ရပါတယ်။ဒါကြောင့်ပါလေကိုရိုင်းသွားရောက်စူးစမ်းခဲ့တဲ့စင်လန်အမိနေအဖွဲ့ကဦးဝင်းမျိုးသူကပြောပြပေးနေပါ။အ
ဲတော်တော်ကြီးပါတယ်။ရိုးနယ်ကမှာရှိတဲ့ကျွန်တော်ကနန်းကျုံပေါ့ဗျာ။ကျုံမှာဖြစ်လာတဲ့ကံကြီးပေါ့။ကံကြီးဆိုတော့ကျန်တဲ့အတုံးတော့မရှိပါဘူးကျွန်တော်နားလည်တော့ပေါ့လေဒီကန်းကသုံးပေလောက်ပဲအနေရှိတော့တယ်ငါးတွေကလာလာလွတ်ကြတော့ငါးရေတကတအားကိုညားသွားတာပေါ့နော်ဒီကန်းကတော့ဘာမှအပင်တော့မရှိတော့ဘူးပြောတယ်ငါးတွေကုန်စားလို့ခက်တယ်ဘာမှလူတွေကဒီနာလည်းခရီးလေးပါလို့ရှိတော့ငါးစွာကျွေးကြပေါ့ဗျာနောက်တစ်ခုကငါးလာခဲကြငါးကိုလာလွတ်ကြနောက်တစ်ခုကအစိုးရကလည်းငါးမျိုးဆိုင်ခဲ့တယ်ငါးမျိုးပြောဆိုပြီးထည့်ပြီးတော့အမှရှိတယ်ငါရေတွက်ကတအားကိုပေါက်ပွားပြီးတော့တွေးပွားပြီးတော့ကန်ချက်သွားတဲ့သဘောလို့ကျွန်တော်လည်းသုံးသပ်ပါတယ်
။အခုလိုကန်ချက်သွားလာအောင်များတဲ့ငါးတွေရှိတဲ့နေရာမှာမြမရီရဲ့ဒလိအရာငါးလွတ်ကြတာနဲ့အစိုးရဘိုင်းကငါးမျိုးမတော့အောင်ငါးထည့်ပေးတာရဲ့အကျိုးဆက်ကိုကြည့်ရအောင်ပါ
။ကျွန်တော်တို့ကတော့တူတယ်လို့ကိုတယ်လို့ပေါ့ဗျာ။ဒီလိုယုံကြည်မှုနဲ့လွတ်တယ်တော်တော်လေးကြီးစရာဖြစ်နေတာကျွန်တော်လွတ်တဲ့နာမျိုးတွေအဆောင်ပြောလို့အခုတွေငယ်ရနေလို့ဖြစ်နေတော့သူကကြံနေတဲ့ငါးတွေကိုလိုက်စားပါလေသာသာငါးတွေတော့ကြံနေလိုက်တဲ့ချိန်မှာသူကငါးမျိုးစုံရှိတာဟုတ်ဗျာရေမောင်လေးတွေပဲစားတယ်ငါးသေးလေးတွေရှိမယ်ငါးသေးလေးတွေမှစားတယ်ငါးမျိုးစုံရှိတယ်သူစင်ရဲ့စင်ကျဲပေါ့သူရဲ့ဇီဝအကွင့်ဆက်ရတော့ကျွန်တော်တို့ဒီမှာဖောက်တယ်ဒီလွတ်တဲ့ငါးတွေကငတိလိုမရန်လို့ဒီလိုမျိုးပဲခုလိုပဲဖြစ်တယ်အဲ့တော့ဒီငါးတွေကပြန်ပြီးငါးသေးလေးတွေပြန်စားပါလေဒါတော့ပါတာရင်းနေတယ်ကျွန်တော်တို့ကိုလိုကံလာဖြစ်နေတဲ့ချက်လေးပြောတာပါကျော်ရည်ကြီးကိုလွတ်ကြတယ်ပေါ့လွတ်ကြတယ်ပေါ့လွတ်တဲ့အခါကျတော့မှလည်းပေါက်ပွားတာတွေဖြစ်တယ်ပေါ့အစိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေဖမ်းတဲ့အတွက်ခြားတော့တဲ့အတွက်ငါးတွေကုန်ပြီပေါ့မျိုးတုံးပြီအဲ့တော့တဘာဝတိုင်းပြန်ဖြည့်စည်းဖို့ခက်တဲ့နေရာမှာသူတို့ကလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စာငချင်းလိုငါးမျိုးတွေထည့်ကြတာပေါ့ဗျာမျက်စာငချင်းဆိုတော့သူ့ရဲ့သဘောကတော့သားသားငါးမျိုးမဟုတ်ဘူးတကယ်ပေါ်တွေလည်းစားတယ်ဒီထဲမှာရှိနေတယ်တက်တက်လို့စားငါးပေါ့ဗျာအဲသူကလို့ပြောတယ်တော်တော်ဒီကောင်ကြီးကငါးတွေကြီးတဲ့ခါကျတော့သူ့ရဲ့ size အားဖြင့်ပေါ့အရင်အားဖြင့်သူကဒီကဒီလိုမျိုးမျိုးကိုယူထားလိုက်ကြတော့လည်းကျန်တဲ့ငါးမျိုးလေးတွေဒီလိုခက်ခဲကြည့်ရပေါ့နောက်တစ်ခုကအချင်းလိုက်တဲ့ငါးလိုက်အောင်ဘလောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကစဉ်းစားစရာချက်တွေပေါ့ဗျာ
ဘာပဲပြောပြောငါးလှုပ်ကုသိုလ်ယူကြတဲ့မျိုးလေကောင်ကတင့်တယ်လှတဲ့ရေကန်ကြီးမှာဖေဗရီလာဆန်းကမမျှော်လင့်ပဲငါးရီအစုလိုက်ပြုံလိုက်တည်ဆုံးခဲ့တဲ့အတွက်ဥဝင်းမျိုးသူတို့ရဲ့စိန်လန်းအမိမြေအဖွဲ့ကတွားရောက်လေ့လာပြီးရေကိုပါဓာတ်ခွဲကြည့်ခဲ့တာပ
ါရေဆန်းတဲ့ခါကျတော့ ammonia level က 1.9 ppm ကျန်ရတယ်ပေါ့ 1.9 ppm ကတော့ဒါ German American EPA ပိုင်းမှန်တာသတ်မှတ်ထားတဲ့ဒီကြိုင်ရေကျင်းမှာရှိတဲ့အဲ့ဒါမကျော်သင့်တဲ့ ammonia ပမာဏလည်းကိုများပြီးတော့3လို့4လို့5လို့ဆိုတော့ commitment ကိုကျွန်တော်တို့အမိုနီယာကြီးများတာတော့တွေ့ရပါတော့။ဒါဆော့အောက်ဆီဂျင်ကိုကော်ရီတီဝါတော့ဆင်းရဲသွားလောက်ကြာမှကျွန်တော်တို့တိတ်ပန်းဖွယ်ရရောက်တာဆိုတော့အချိန်မှာတော့ DO level ကတော့နည်းနည်းလေးတော့ပြန်ကျသွားပြီ။အဓိကတော့အမိုနီယာများလာတဲ့အောက်ဆီဂျင်တာဟိုကဆုတ်ယူတယ်ပြောက်သွားတယ်ဆိုရင်တန်ငါးငါးရီကန်ထဲမှာတိတ်ကုန်တဲ့သဘောပေါ့နော်။ဒါတော့ကျွန်တော်တို့ကြည့်ရချင်ပါတော့ဒီအမိုနီယာကြီးကများနေသေးတာပေါ့။များတယ်တော့ချင်းကြည့်တယ်အဲ့တော့ကျွန်တော်တို့ဒါအစာကြောင့်ဖြစ်တာလို့ကျွန်တော်တို့ဒီလိုပဲအောက်ဆီဂျင်ချလို့ရတယ်
ငါးစာကြွေးလာကြောင်းငါးရီဘာကြောင့်တည်ဆုံးရတာပါလဲ
ငါးစာကတကယ်ငါးရီစားနိုင်တာကြွေးတဲ့စာရဲ့သုံးကြိမ်ရဲ့အလုံးလုံးပဲအလုံးလုံးစားနိုင်တာပေါ့နော်ကျန်တဲ့ငါးစာအကျဉ်းကျန်ဒီကောင်ကဒါကံရည်ရှင်တဲ့ကိုကြားကြားပြီးတော့ကံရဲ့အခြေပါသွားထိုင်နေတာပေါ့နော်အဲ့တော့ယာလီတူကအေးတာနေပူလာလေးပြောလို့ချက်ပါတော့ oxidation ဖြစ်ပြီးတော့ဒီအမ်မိုနီယာတက်နေပြီဒါမတရားများလာတာပါရလာတဲ့ခါကျတော့ဒီငါးကအမိုနီယာကိုစံစစ်ဖြစ်တဲ့ခါကျတော့ကျမပေကုန်ကြတာပေါ့နော်။မိတက်က980လောက်ရတယ်ပြောတယ်။အဲဒီရဲ့ငါးတွေကိုဆွဲထုတ်ကြတာပဲ။အဲတော့အဲ့ဒါကဒီစိတ်ဓာတ်ကြီး300လောက်ဆိုတော့လူတွေလည်းကြောက်ကြတာပေါ့။ဘာကြောင့်လဲကြောက်နေလဲပေါ့။တိုးတိုးလည်းတစ်ဖက်အပြင်လည်းရှိနေတဲ့ကံငါးတွေပြေးသွားတဲ့ထက်မှကျန်ရဲငါးနဲ့ကျန်ရဲချွေးနဲ့အတိုင်းတာတစ်ခုကြည့်တော့ခုနကသွားတဲ့သဘောလည်းဖြစ်သွားမှာပေါ့။အဲတော့သူတို့အစာကျွေးတာတွေပါလေ။ဒါသူတို့သတိထားရမှာပေါ့ဗျာ။အဲဒါလေးကိုကျွန်တော်အမြင်ပြရလို့ရပါတော့
ဒီကန်ထဲကရေမှာငါးရီအတွက်အန်ဒီယရှိလောက်အောင်အမိုနီယာခေါ်နိုက်ထရိုဂျင်ဓာတ်ပျော်ဝင်မှုပမာဏများတာနဲ့အောက်ဆီဂျင်ဓာတ်ပျော်ဝင်မှုနည်းပါတာကိုတွေ့ရတဲ့အပြင်ဝင်းချိန်ကလူလူရဲ့တောက်သုံးရေမှာပါအန်ဒီယရှိနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်
က အဲ့ဒီကံတဲ့အရေကိုကျွန်တော်စမ်းသပ်တဲ့အပြင်ဟိုကံနာမှာရှိတဲ့ရေကံပေါ့ဒီနေ့အရေရရှိတဲ့ရေကံတွေကရေရောနောက်တစ်ခုကရင်းမြစ်ကြီးကလည်းကတ်နေတာပေါ့နော်အဲ့ဒီကံနဲ့တိတ်ပြီးတော့မဝေးဘူးပေါ့အဲ့ရင်းမြစ်တဲ့ရေကိုစမ်းကြည့်တယ်အဲ့ရင်းမြစ်တဲ့ရေကတော့ပုံမှန်ပဲဆိုတော့ဘာမှဆိုရင်ပူပန်ရမရှိဘူးပေါ့ပထမကျွန်တော်ထင်တာအဲ့ဒီရင်းမြစ်တဲ့ရေကဒီအောက်ကနေပြီးတော့သူရေငန်တက်လာတဲ့ခါကျတော့ဒီဘက်ကံတဲ့ကိုရေငန်ထိုးတဲ့ခါကျတော့ငါကြီးပေလာပေါ့ဒါလည်းပေလာပြီးချက်ပေါ့တော်တော်လေးအရင်ကထိုးတာတော့မဟုတ်ဘူးအရင်ကလည်းလက်ရှိနေတဲ့ပုံမှန်ဆိုတာအစိအေးရတယ်တော်တော်အဲ့ဒီလူနေကံလူနေရေတွဲရတယ်ကျွန်တော်ဆန်းလိုက်တဲ့အခါမှာ nitrate တွေရလာတာကိုကျွန်တော်သတိထားမိရတယ်အဲ့တော့ဒီဝင်သွားတဲ့အမိုနီးယားတွေကဒီကံရေအောက်ကနေပြီးတော့ကျွန်တော်မြေအောက်ကြီးကျော်တဲ့သွားတော့ nitrate ပေါင်တယ်အဲ့ဒီရေကံကိုသွားပြီးရေတွဲကိုထိလားပေါ့လူတွေတောင်းတဲ့ရေတွဲကိုထိလားဆိုတဲ့ဟာစဉ်းစားကြည့်အချက်လာတာပေါ့ nitrate ကျတော့လူတွေကျန်စာလို့ပြောလို့ဖြစ်စေရဲ့သဘောရှိတာပေါ့နော်ကျွန်တော်ဒါတော့ not access ဆောင်ကြည့်ရမယ်ကျွန်တော်ကလည်းရေရင်တင်းရှိရပဲကျွန်တော်ယူခဲ့တာဒီလိုတွေရေရင်ညာကြီးစစ်ကြည့်ရလေပေါ့အဲ့တော့ဆိုတော့အဲ့နောက်တော့ပတ်လေရေတင်းနေမှာတော့တကယ်တက်နိုင်ရင်တော့ပြန်စစ်ဖို့လိုတာပေါ့
မြန်မာရဲ့ငားလွတ်တဲ့ဒလီကြောင့်တဘာဝဝင်းကျင်ဂေဟဆက်နဲ့မထိခိုက်စေဖို့ဘာတွေလှုပ်ဆောင်နိုင်ပါသလဲ
ဒီလိုမှဖြစ်တော့တဲ့ဟာကိုနမူနာယူပြီးတော့ပေါ့နော်ငါးလွတ်တာရင်းစင်ကျင်ပေးမယ်ငါးစာကိုကျွေးတဲ့အခါမှာလည်းစင်းရင်းလေးလုတ်တဲ့နယ်ဆိုတာလေးကိုသတိပေးတယ်ပါအဲ့တော့သူ့အိုးနဲ့သူ့ဆံမမြတဲ့အချိန်မှာဒါဖြစ်သွားတဲ့သဘောပေါ့နော်ဒီလိုကံကြီးကတူရစ်ဆိုင်တီလို့တော့ပြောလို့ရတယ်ပြည်နယ်ကောင်မှာကျွန်တော် water front area ရရဲ့တာဝန်ရှိရလေးရရှိတဲ့နေရာမှာအိမ်တွေသူ့နေအိမ်တွေဆောက်ကြတယ်နောက်မျိုးလည်းမှဒီလိုကြီးကိုင်းရှိတယ်ဆိုရင်ဒီလည်းမှမြေပေါ်ရောကောင်းတယ်ဆိုတော့သူကဒီ landscape အားဖြင့်လည်းနေရာရှုခင်းရလဲသူကတာဝန်ရှိလို့သူကတမိုင်းနဲ့ပါဆက်တဲ့ခါကျတော့ဒါသူတို့ကြိုးကြည့်ကြပါပေါ့အဲ့လိုညာကြီးမှဒီလိုမျိုးခင်ရမျှကြီးပျောက်သွားတယ်ဆိုတာတော့မသိတော့ဘူးပေါ့
စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်တန့်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်